ကရင်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောလာပွဲဒီကနေ့ကွယ်လွန်သွားပါပြီ။ဒီကနေ့နေ့လယ်တနားရီခွဲကျော်ကပဲခူးမြို့ဆေးရုံကြီးမှာကင်ဆာရောဂါနဲ့ကွယ်လွန်သွားတဲ့ဗိုလ်ချုပ်ကြီးစောလာပွဲရဲ့နာရေးသတင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်
။ကရင်တော်လှန်ရေးကိုနှစ်ကာလကြာရှည်စွာလှုပ်ဆောင်ခဲ့တဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKB ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောလာပွဲဟာလေကြောင်းကင်ဆာရောဂါနဲ့ပဲခူးဆေးရုံကြီးမှာကွယ်လွန်သွားခဲ့တယ်ဆိုပြီး DKB ဆက်ဆံရေးရုံးအရာရှိဘူမူစိုးမြင့်ကအခုလိုပြောပါတယ်
။အင်းလေတမန်ကြီးကလည်းသုံးသွားပါတယ်ပဲခူးဆေးရုံမှာရောဂါတော့သူလက်ရှိခံစားရဝိညာဉ်လောက်ပဲကိစ္စဝိညာဉ်နဲ့ပဲသုံးသွားတာပေါ့ကျို့တော့ပါတော့အခုလက်ရှိကျောင်းမခူးကနေပြီးတော့နေနိုင်ဆက်ဖြစ်လာတယ်ကာငါးကြီးနဲ့ပါတော့အော်ခေါက်ဆောင်ကြီးကတော့ဟိုမစုံရင်လေးပါခင်ဗျအားလုံးကတော့လာကြပါပြီအဖိုးရဲ့ဟိုအတုကဟိုဟိုတူမှုကတော့တော်မှုကြီးနေပြီးတော့တောက်ပြမလို့တော့အဲ့လိုပြရနေတယ်ခင်ဗျဟိုအားလုံးတော့ဒီစိတ်ကြီးပြရနေဘူ
းဘိုးချုပ်ကြီးစောလာပွဲဟာ1994ခုနှစ်မှာ KNU ကရင်အမျိုးသားအစည်းအရုံးကနေဖက်ထွက်ခဲ့ပြီးတိုးတက်သောကရင်ဗုဒ္ဓဘာသာအမျိုးသားတက်မတော်ကိုတည်ထောင်ခဲ့တာပါဒီနောက်မှာတော့မြန်မာအစိုးရနဲ့အပြစ်ခတ်ရဲစေရေးလုပ်ခဲ့ပါတယ်။2010ခုနှစ်မှာတော့မြန်မာအစိုးရကနေကြားဆောင်တက်လုပ်ခိုင်းတဲ့အတွက်ဗိုလ်ချုပ်ကြီးစောလာပွဲဦးဆောင်တဲ့ DKBA တပ်ဖွဲ့ဟာမြန်မာအစိုးရတက်တင်တဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ဒီနောက်မှာတော့ဒီမိုကရေစီကရင်အကျိုးပြုတက်မတော်ဆိုတဲ့နာမည်ကိုပြန်လည်ပြောင်းခဲ့ပါတယ်။2010ခုနှစ်တုန်းကဗိုလ်ချုပ်ကြီးစောလာပွဲဟာနေကြားဆောင်အတက်ဖြစ်ပြောင်းလဲဖို့အတွက်ဘာကြောင့်လက်မခံခဲ့တယ်လဲဆိုတာကိုတော့ DKBA တပ်မှုဟောင်းဘုံမိုးမောင်လေးကအခုလိုပြောပြခဲ့ပါတယ်
။သူကဘာလို့ညှင့်ပယ်ခဲ့လဲဆိုတာကတော့ဥပမာဟိုတစ်ဖက်ကဟိုအမျိုးသားရေးကိုလုံနေတဲ့လူအမျိုးသားရေးကိုလုံချင်တဲ့လူဆိုတော့သူကနေကြားဆောင်တက်ဆိုလို့ရှိရင်တော့ဒါဟိုပေါ့အစိုးရရဲ့လက်အောက်ခံအလိုလိုဖြစ်သွားမယ်လေ။အဲ့လိုမျိုးအလိုလိုဖြစ်သွားတဲ့အခြေကြတော့သူကအမျိုးသားရေးကိုဦးစားပေးလုပ်တဲ့လူဟိုဆိုတဲ့အပေါ်မှာအတိအကျတော့အဲ့ဒီအမျိုးသားရေးကိုလုပ်နေကန်နေတာကိုဟိုဘယ်လိုပြောရမလဲဗျာသူကတခြားအလုပ်တွေမလုပ်ချင်ဘူးဆိုတဲ့အနေအထားမျိုးပါပဲသူရှုံးမှုကတော့ပြင်မာကအဲ့ဒီလိုမျိုးအမျိုးသားရေးကိုပေါ်ဆောင်တဲ့ခေါင်းဆောင်ခေါင်းတယောက်ဟိုတော့သူတို့ဆုံရှုံလိုက်ရတာပေါ့ဗျာ
လက်ရှိမှာတော့ဗိုလ်ချုပ်ကြီးစောလာပွဲဦးဆောင်တဲ့ DKBA တပ်ဖွဲ့ဟာမြန်မာအစိုးရနဲ့2011ခုနှစ်ကုန်ပိုင်းမှာဒုတိယကြိမ်အပြစ်ခတ်ရစေရေးလက်မှတ်ရေးထိုးခဲ့ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူစာချုပ် NCA ကိုလည်းလက်မှတ်ရေးထိုးထားတာပါ DKBA တပ်မှုတွေကတော့သူတို့ခေါင်းဆောင်မရှိတော့ပေမဲ့ဗိုလ်ချုပ်ကြီးစောလာပွဲရဲ့မူဝါဒအတိုင်းဆက်လက်ရည်တည်သွားမယ်ဆိုပြီးဘုံမှုစိုးမြင့်ကပြောပါတယ်
အဲ့တူရဲ့လမ်းစဉ်တိုင်းလည်းကျွန်တော်တို့ဆက်လက်ပြီးတော့ဟိုရက်ပြီးတော့ပါဒီညချင်းတဲ့တိုင်းလည်းကျွန်တော်တို့လည်းဒီလိုပဲဆက်လက်ပြီးတော့ပြင်တယ်ရောပါဒီကိုယ်ညချင်းရဲ့ဒီလိုပေါ့ဆက်ပြီးတော့ပါဆယ်လို့ဒီလိုဒီဘက်ကနေလာတဲ့ပြထားပြီးတော့ဆက်လို့ဆက်ပဲဟုတ်ပဲဟိုဒီဘက်မှာကျန်နေတဲ့တိုင်းပါပဲတော့ဆက်လက်ပြီးတော့ဆောင်ရွက်ပါပါ
ဘိုးချုပ်ကြီးစောလာပွဲဟာကွယ်လွန်ချိန်မှာအသက်54နှစ်ရှိပြီးတာသမီ2ဦးကျန်ရှိခဲ့ပါတယ်။ကရင်တော်လှန်ရေးကိုအသက်ငယ်ရွယ်စဉ်ကတည်းကလှုပ်ဆောင်လာခဲ့ပြီးလက်အောင်ငယ်သားများရဲ့ချစ်ခင်မှုကိုရရှိခဲ့တဲ့တပ်မှုကောင်တဦးဖြစ်ပါတယ်။ဗိုလ်ချုပ်ကြီးစောလာပွဲဟာဗုဒ္ဓဘာသာကိုယုံကြည်သက်ဝင်လာကြောင်းကရင်ပြည်နယ်အတွင်းမှာဖျားတွေကိုတီထားကိုးကွယ်တာတွေကိုလှုပ်ဆောင်ခဲ့သူတဦးဖြစ်ပါတယ်။အခုသူတည်ထားတဲ့မူလအီတောင်ထိပ်ကဖျားနီးမှာသူ့ရဲ့ဇာပနာကိုကျင်းပဖို့အတွက်စီစဉ်နေတယ်လို့လည်း DKBA တပ်မှုတွေကပြောဆိုကြပါတယ်ရှင်။